ရုရှားနိုင်ငံမှာအခု February လအတွင်းမိုးရေမောက်ခိုးမှုဆွဲချက်နဲ့ဖမ်းဆီးခံရတဲ့အမေရိကန်နိုင်ငံသားတို့ပြန်လည်လွတ်မြောက်လာပြီဖြစ်ကြောင်းရုရှားမီဒီယာနဲ့အမေရိကန်တာဝန်ရှိသူတို့ကပြောပါတယ်။အမေရိကန်နဲ့ရုရှားတို့ Saudi Arabia မှာဆွေးနွေးကြဖို့ရှိနေချိန်မှာပဲရုရှားတို့ဖမ်းထားတဲ့အမေရိကန်တဦးလွတ်မြောက်လာတာပါ။အသက်28နှစ်အမေရိကန်နိုင်ငံသား Caleb Bios ကိုရုရှားနိုင်ငံမော်စကိုမြို့တော်က Vinukovo လေဆိပ်မှာ February 9ရက်နေ့ကရုရှားအာရဗိုင်တို့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူရဲ့အိမ်ထဲမှာဆေးကြောက်ပါတဲ့တွေ့ရှိခဲ့တယ်လို့ရုရှားအကောက်ခွန်အရာရှိတွေကဆွဆွဲဖမ်းဆီးခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသား Caleb Bios ဟာထောင်ကလွတ်လာပြီးတဲ့နောက်နေရက်ကိုပြန်ဖို့အတွက်မော်စကိုမှာရှိတဲ့အမေရိကန်တန်ရုံးမှာစောင့်ဆိုင်နေကြောင်းသူ့ရဲ့မိဘဖြစ်သူတွေကလူမှုကွန်ရက် Facebook မှာတင်ထားတာကိုကူကပြီးလွတ်လပ်တဲ့ရုရှားသတင်းဌာန Medusa ကတင်းလာနေမှာဖော်ပြခဲ့တာပါ။တင်းတွင်တဲ့နောက်ပိုင်းမှာ Bios ကိုလွတ်လိုက်တာဖြစ်ကြောင်းအမေရိကန်တာဝန်ရှိသူတွေကလည်း AP သတင်း Agency ကိုအတည်ပြုပါတယ်။ဒါပေမဲ့အမားမခံတဲ့အကြောင်းအရာတွေကိုပြောဆိုခွင့်မရှိတာကြောင့်အဲ့ဒီအရာရှိကအမည်မဖော်ပါဘူး။